လာမဇန်နဝါရီလ23ရက်နေ့မှာချမှတ်မဲ့အမိန့်ဟာနောက်ဆုံးအမိန့်မဟုတ်ပဲဂမ်ဘီယာနိုင်ငံကတရက်လိုလှုပ်တင်ပြချက်အပေါ်မြန်မာနိုင်ငံကပြီးခဲ့တဲ့ဒီဇင်ဘာလလယ်ကဒေါင်ဆန်းစုကြည်ကိုတိုင်တွားရောက်ခြေပါခဲ့မှုနဲ့ပတ်သက်ပြီးအမှုကိုရှေ့ဆက်ဆောင်ရွက်သင့်မသင့်တရားရုံးကဆုံးဖြတ်ချက်ချမှာပါတကယ်လို့ဂမ်ဘီယာရဲ့ဆွတ်ဆွဲချက်အတိုင်းလူမျိုးတုံးတပ်ဖြတ်မှုရှိတယ်လို့တန်တရားရှိတာကြောင့်စစ်ဆေးဖို့လိုအပ်ကြောင်းတရားရုံးကဆုံးဖြတ်လိုက်မယ်ဆိုရင်ခိုင်လုံတဲ့တပ်သေးတွေရှာဖို့ဆွတ်ဆွဲချက်တွေကိုခြေပဖို့စတဲ့လုပ်ငန်းစဉ်တွေဆက်ရှိလာမှာဖြစ်ပြီးဒီအမှုကိုနှစ်နဲ့ချီဆက်လက်စစ်ဆေးဆောင်ရွက်ရမှာဖြစ်ပါတယ်ဒီလိုမဟုတ်ဘဲမြန်မာနိုင်ငံဘက်ကတင်ပြတဲ့အတိုင်းအမှုကိုရုပ်သိမ်းပေးလိုက်မယ်ဆိုရင်တော့လာမယ့်ဇန်နဝါရီလ23ရက်နေ့မှာဒီတရားစွဲဆိုမှုကလုံးဝပြီးဆုံးသွားမှာဖြစ်ပါတယ်ဂမ်ဘီယာရဲ့တရားစွဲဆိုမှုကိုပလတ်ဖို့ ICJ ကဆုံးဖြတ်လိုက်မယ်ဆိုရင်တခြားသောနိုင်ငံတကာတရားရုံးတွေမှာမြန်မာနိုင်ငံအပေါ်တရားစွဲဆိုဖို့ပြင်ဆင်နေတာတွေနဲ့တရားစွဲဆိုထားမှုတွေပါပြီးစီးသွားနိုင်တယ်လို့နော်ဝေနိုင်ငံမှာနေထိုင်နေတဲ့နိုင်ငံတကာဥပဒေကြွမ်းကျင်သူမြန်မာရှင်နေဦးမင်းလွင်ဦးကပြောပါတယ
်အဲ့ဒီလိုမျိုးအမှုကိုပလတ်ဖို့အတွက်ဆုံးဖြတ်လိုက်တယ်ဆိုလို့ရှိရင်အာဂျင်တီးနားမှာစွဲဆိုထားတဲ့အမှုတွေနောက်ပြီးတော့ ICC မှာစွဲဆိုမဲ့အမှုတွေအားလုံးကျက်တန်သွားနိုင်မဲ့အခြေအနေမျိုးဖြစ်တဲ့အတွက်အဲ့ဒါကိုတော့ဖြစ်နိုင်ပါပြီလို့ကျွန်တော်တို့ကတော့ထူထောင်းတာပေါ့ဗျာ
ဂမ်ဘီယာနိုင်ငံကမြန်မာကိုတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ဂျားပြတ်အမိန့်ချမှတ်မဲ့23ရက်နေ့မှာမြန်မာဘက်ကကိုယ်စားလှယ်အဖွဲ့လဲ ICJ ကိုတွားရောက်မှာဖြစ်ပါတယ်နိုင်ငံတကာဥပဒေပညာရှင်တွေကဒီအမိန့်ချမှတ်မဲ့နေ့မှာနှစ်နိုင်ငံဘက်ကတရားရုံးထံတင်ပြမဲ့ကဏ္ဍမပါရှိဘဲတရားရုံးရဲ့အဆုံးဖြတ်ချက်ကိုသာလက်ခံရမှာဖြစ်တယ်လို့ပြောကြပါတယ်RFA ကနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးစိုးဟန်ညွန်ကြားရေးမှူးချုပ်ဦးချမ်းအေးနဲ့ဦးအောင်ကိုတို့ကိုဒီနေ့ညနေ 9:00 နာရီကျော်အချိန်ထိဖုန်းနဲ့အကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူး ICJ ကအမိန့်ချမှတ်မဲ့နေ့မှာတရားရုံးကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကဦးဆောင်ပြီးတော့သွားမှာဖြစ်တယ်လို့မြန်မာရုပ်မြင်သံကြား MRTV ကဇန်နဝါရီလ19ရက်နေ့ကထုတ်လွှင့်ခဲ့တဲ့ ICJ နဲ့မြန်မာနိုင်ငံဆွေးနွေးပွဲစကားဝိုင်းမှာပြောခဲ့ပါတယ်
။ဆုံးဖြတ်ချက်ချမဲ့ကိစ္စမှာလည်းကျွန်တော်နိုင်ငံကကိုယ်စားလှယ်အဖွဲ့ဖွဲ့ပြီးတော့တွားရောက်ဖို့ရှိပါတယ်။ဒီတစ်ခေါက်မှာတော့နိုင်ငံတော်အတိုင်ပင်ခံလိုက်ပါစီရန်မလိုတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံလိုက်ပါမှာမဟုတ်ပါဘူး။ပူရဲကိုယ်စားလှယ်အနေနဲ့ကျွန်တော်အနေနဲ့တွားရောက်မှာဖြစ်ပါတယ်။
ဆွေဒင်နိုင်ငံမှာနေထိုင်တဲ့လူခွင့်ရေးရှေ့နေဥပဒေအထောက်အကူပြုကွင်ရတည်ထောင်သူဦးအောင်ထူးက23ရက်နေ့တရားရုံးမှာဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ
်။ရည်ယူဆောင်ရွက်ဖို့လုံလောက်တဲ့အကြောင်းထောက်တာရှိသလား။ရှိတယ်ဆိုရင်ဂမ်ဘီယာဘက်ကအသာပေးပြီးတော့ဆုံးဖြတ်သွားမယ်။အခြေခံအဖြစ်အမှုဆက်သွားနိုင်လောက်အောင်တော့လုံလောက်တဲ့အကြောင်းထောက်တာမရှိဘူး။စက်တီကံချက်တွေမရှိဘူးဆိုရင်တော့ပြင်ပယ်ချလိုက်ပါမယ်။ဥမာကိုရှင်းနေတာလို့ဖြစ်ရင် ICJ ကဆုံးဖြတ်မဲ့ဂျာပြဆောင်ရွက်တဲ့ကိစ္စကပြမမှုတွေမှာဗာနဲ့လားတဲ့တူတယ်ဆိုတော့တာဝရနဲ့တူတယ်လူမျိုးလူတပ်ဖြတ်မှုကိုကျူးလွန်နိုင်ွယ်ရှိတဲ့အကြောင်းတောက်တာတွေ့နေရပြီဒါကြောင့်မလို့ဒါမျိုးတွေလောလောဆယ်အမှုစစ်စစ်နေတဲ့ဆိုတဲ့မှာဆက်မဖြစ်အောင်ကာကွယ်တားဆီးထားတဲ့သဘောနဲ့ယာယီအပြင်ထုတ်ပြလိုက်တဲ့အမိန့်ဖြစ်တယ
်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ဆက်လက်စစ်ဆေးဖို့တရားရုံးကအမိန့်ချမှတ်မယ်ဆိုရင်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ဟာမြန်မာနိုင်ငံအတွင်းဝင်ရောက်တာရခိုင်ဒေသကိုတွားရောက်စစ်ဆေးရာတွေရှိလာနိုင်တယ်လို့လေလာသူတွေကပြောကြပါတယ်အဲ့ဒီလိုဝင်ရောက်စစ်ဆေးတဲ့အခါပြစ်မှုကျူးလွန်ကြောင်းတပ်သေးခံချက်တွေထွက်ပေါ်လာနိုင်ပြီးတော့နိုင်ငံတကာ PR တွေတိုးလာတာနိုင်ငံတကာယင်းနှိမ့်မြုပ်နှံမှုတွေကြာဆင်းလာတာစီးပွားရေးဆက်သွယ်မှုတွေကြာဆင်းလာတာတွေဖြစ်လာနိုင်ပြီးအစိုးရကပြုပြင်ပြောင်းလဲရေးကိုဥတီဆောင်ရွက်ရမယ်အနေအထားတွေရှိလာနိုင်မယ်လို့ဆိုကြပါတယ်။ဒါ့အပြင် ICJ တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC မှာထပ်မံရင်ဆိုင်ရဖို့ရှိမရှိဆိုတာကိုပါပြောနိုင်မယ်အခြေအနေတရက်လို့ဥပဒေပညာရှင်တွေကမှတ်ချက်ပေးကြပါတယ်ရှင်။ကျွန်မဝေမာထွန်းပါ